ညီမညီနိုင်ငံရွေးကပွဲကိုစောင့်ကြည့်သွားမယ်နိုင်ငံတကာလေလာစောင့်ကြည့်ရေးအဖွဲ့တစ်ဖွဲ့ဖြစ်တဲ့EU EOM ဥရောပသမဂ္ဂရွေးကပွဲလေလာရေးဖွဲ့ကကာလာဒူလေလာသူ60ကျော်ဟာတိုင်းနယ်ပြည်နယ်အားလုံးကိုလေလာဖို့ဒီကနေ့မှပဲရန်ကုန်မြို့ကထွက်ခွာသွားကြပါပြီဒီအဖွဲ့ဝင်တွေဟာရွေးကပွဲနေ့မှာနိုင်ငံနှက်ကမဲယုံတွေကိုလေလာမှာဖြစ်တယ်လို့ စစ်တပ်အတွင်းကမဲယုံတွေမှာလည်းအသေးစိတ်လေလာစောင့်ကြည့်သွားမှာဖြစ်ပါတယ်ရွေးကောက်ပွဲနေ့မှာဖြစ်ပျက်ခဲ့တဲ့အကြောင်းအရာတွေကိုလည်းရွေးကောက်ပွဲပြီးနှစ်ရက်အကြာမှာသတင်းစာရှင်းလင်းပွဲပြုလုပ်သွားမယ်လို့ဒီအဖွဲ့ခေါင်းဆောင်တူကပြောပါတယ်အပြည့်စုံကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ဖွေရွေးမြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြပေးပါမယ်ရှင်ဟုတ်ကဲ့ပါ
နိုင်ငံတကာရွေးကောက်ပွဲလေလာစောင့်ကြည့်အဖွဲ့တစ်ဖွဲ့ဖြစ်တဲ့EU
EOM ဥရောပသမဂ္ဂရွေးကောက်ပွဲလေလာရေးအဖွဲ့ကနေကာလာဒိုလေလာသူ60တယောက်ဟာဒီကနေ့မှပဲနိုင်ငံနှံ့ကိုတွားရောက်လေလာနေကြပါပြီဒီအဖွဲ့ဝင်တွေဟာအရင်ရောက်ရှိနေပြီးသားဖြစ်တဲ့ကာလာရှိလေလာသူတွေနဲ့ပူးတွဲပြီးတော့ရွေးကောက်ပွဲကိုစောင့်ကြည့်လေလာသွားမှာဖြစ်တယ်လို့EU
ဒီကာလာဒိုလေလာမဲ့လူ60ကိုဘယ်နေရာတွားရမယ်ဆိုပြီးတော့ကန့်သက်ထားတာရှိပါဘူး။ဒါပေမဲ့ပြီးခဲ့တဲ့တစ်ခေါက်ကလေလာစောင့်ကြည့်နေတဲ့ကာလာရှိအဖွဲ့ဝင်တွေထဲမှာကာလာဒိုစောင့်ကြည့်မဲ့အဖွဲ့၃ဖွဲ့ပါဝင်ပါတယ်။ကာလာဒိုအဖွဲ့တစ်ဖွဲ့မှာပုံမှန်အားဖြင့်တော့၅ဦးပါဝင်ပါတယ်။ဒီအဖွဲ့ဝင်တွေအားလုံးဟာဥရောပတလောနိုင်ငံတွေကဖြစ်ပြီးတော့ဘယ်သူကဘယ်ကိ
က်မှုတွေနဲ့စစ်တပ်တွေကမဲယုံတွေကိုလည်းအသေးစိတ်လေ့လာတော့မှာဖြစ်တယ်လို့သူကဆက်ပြောပါတယ်
We observed the entire electoral process in our memorandum of understanding with the election commission.
ကျွန်တော်တို့ဘက်ကရွေးကောက်ပွဲတစ်ခုလုံးကိုလေ့လာသွားမှာဖြစ်ပါတယ်။ရွေးကောက်ပွဲကော်မရှင်ရဲ့သဘောတူညီချက်ရထားတာကကျွန်တော်တို့ဟာကြိုတင်မဲပေးမှုတွေကိုလည်းလေ့လာနိုင်မှာဖြစ်ပါတယ်။နောက်ပြီးတော့စစ်တပ် area ထဲမှာရှိတဲ့မဲပေးမှုတွေကိုလည်းအသေးစိတ်လေ့လာသွားမှာပါ။အချိန်ယူပြီးတော့အဲ့ဒီမဲမှုတွေကိုလေ့လာနိုင်မှာဖြစ်တဲ့အတွက်မဲပေးတာတွေဟာဘယ်လိုပုံစံဖြစ်နေလဲဆိုတာကိုကျွန်တော်တို့တေချာပေါက်သိရှိနိုင်မှာပါ။
ဒီကာလတို့အဖွဲ့ဝင်တွေကိုတိုင်းနယ်ပြည်နယ်အားလုံးကိုမစေလွတ်ခင်ပါမြန်မာနိုင်ငံရဲ့ရွေးကောက်ပွဲဆိုင်ရာသမိုင်းအကြောင်းရင်းတွေမဲပေးပုံမဲပေးနည်းအဆင့်ဆင့်နဲ့နိုင်ငံရေးအခြေအနေတွေကိုရန်ကုန်မြို့မှာနှစ်ရက်တာရှင်းလင်းပြောကြားခဲ့ရလဲဖြစ်ပါတယ်ဒီအဖွဲ့ဝင်တွေဟာရွေးကောက်ပွဲကိုလေ့လာဆောင်ကြည့်တဲ့အခါမှာဘယ်လိုစိန်ခေါ်ချက်တွေနဲ့ကြုံတွေ့ရနိုင်လဲဆိုတော့ VOA မြန်မာပိုင်းရဲ့သတင်းအမိကိုတော့
There is a number of challenges as in every electionas you know
ရွေးကောက်ပွဲတိုင်းကိုစောင့်ကြည့်လေ့လာတဲ့အခါမှာစိန်ခေါ်မှုတွေနဲ့ကြုံတွေ့ရတတ်ပါတယ်ကျွန်တော်တို့တည်တဲ့အတိုင်းပဲရွေးကောက်ပွဲကော်မရှင်အနေနဲ့မဲဆင်းတွေကိုတိကျမှန်ကန်အောင်ဘယ်လိုလုပ်ဆောင်လဲဆိုတာကလည်းကျွန်တော်တို့တွေရှင်းရှင်းလင်းလေးသာတွေ့ရမှာဖြစ်ပါတယ်။နောက်ပြီးတော့ကျွန်တော်တို့ဖွဲ့ဟာရွေးကောက်ပွဲနေ့မှာမဲပေးပြီးလို့မဲယုံပိတ်တဲ့အခါမှာမဲပြားရေးတွက်တာကိုလည်းစောင့်ကြည့်ရမှာပါ။နောက်ပြီးတော့အဲ့ဒီနေ့မှာဆိုရင်မဲယုံမဖွင့်ခင်မနက်6နာရီကလေးကမဲယုံနေမှာကျွန်တော်တို့တွေရှိနေပါမယ်။မဲပေးနေတဲ့နေကင်းပိုင်းတွေမှာရောမဲယုံပိတ်တဲ့အချိန်ထိစောင့်ကြည့်နေရုံမကပဲနဲ့ညပိုင်းအထိအောင်မဲပြားရေးတွက်တာတွေကိုစောင့်ကြည့်လေ့လာနေမှာဆိုတော့အဲ့ဒီနေ့ကကျွန်တော်တို့အတွက်တကယ်ကိုဖိအားများတဲ့ရက်ရှိတစ်ရက်ပေါ့ဗျာ။ဒါဘယ်လိုပဲဖြစ်ဖြစ်ကျွန်တော်တို့အဖွဲ့ဝင်တွေဟာအဲ့ဒီစိန်ခေါ်မှုတွေအားလုံးကိုလေ့လာဆောင်ကြည့်သွားမှာဖြစ်ပါတယ
်။ EUEOM အဖွဲ့ဟာရွေးကောက်ပွဲနေ့မှာမဲယုံတွေကိုစောင့်ကြည့်လေ့လာသွားမှာဖြစ်ပေမဲ့လို့မဲပေးတဲ့လုပ်ငန်းစဉ်တွေကိုဆက်ဖက်သွားမှာမဟုတ်ဘဲမဲပေးပုံမဲပေးနည်းစနစ်ဘယ်လိုဆောင်ရွက်တယ်ဆိုတာကိုကြည့်ရှုပြီးတော့မှတ်တမ်းတင်သွားမှာဖြစ်တယ်လို့ပြောဆိုထားပါတယ်။မြန်မာနိုင်ငံမှာနှစ်ပေါင်းများစွာကြာပြီးမှပထမဆုံးအကြိမ်ကျင်းပတဲ့ဒီအထွေထွေရွေးကောက်ပွဲဟာမြန်မာလူထုတွေရဲ့စိတ်ဆန္ဒနဲ့တထဲထဲကြတဲ့ရွေးကောက်ပွဲဖြစ်ဖို့မျှော်လင့်တယ်လို့ Alexander Graf Lambsdorff ကဖွင့်ဟပါတယ
် We hope for genuine elections for inclusive and transparent elections
ဒီရွေးကောက်ပွဲမှာအလုံးပါဝင်တဲ့ထွေထွေရွေးကောက်ပွဲဖြစ်ဖို့နဲ့ပွင့်လင်းမြင်သာမှုရှိဖို့ကျွန်တော်တို့မျှော်လင့်ပါတယ်အရေးကြီးဆုံးကတော့ရွေးကောက်ပွဲရလဟာမြန်မာပြည်သူတွေရဲ့စိတ်ဆန္ဒနဲ့တထဲထဲကြဖို့ပါပဲကျွန်တော်ထင်ဒီတနင်္ဂနွေနေ့မှာကျင်းပတဲ့ရွေးကောက်ပွဲရလဟာမြန်မာနိုင်ငံအတွက်ဒီမိုကရေစီလမ်းကြောင်းပေါ်ကိုတွားရောက်တဲ့ကြီးမားတဲ့ခြေလှမ်းတစ်ခုဖြစ်ပါတယ်
EUEOM အဖွဲ့ရဲ့လေ့လာသုံးသပ်ချက်ထဲမှာဥရေမူပေါင်းနေရွေးကောက်ပွဲစီမံအုပ်ချုပ်ပုံလုပ်ငန်းအစဉ်အဆက်နဲ့နိုင်ငံရေးပါတီတွေနဲ့ကိုယ်စားလှယ်လောင်းတွေရဲ့မဲဆဲစည်းရုံးမှုတွေအပါအဝင်မီဒီယာသမားတွေရဲ့လုပ်ကိုင်ဆောင်ရွက်ချက်တွေမဲပေးတာမဲရည်တက်တာမဲဆင်းသွင်းတဲ့ရလဒ်တွေနဲ့ရွေးကောက်ပွဲဆိုင်ရာအငင်းပွားမှုတွေနဲ့ပတ်သက်လို့ဘလို့ကင်တွေဖြစ်ရှင်းတယ်လဲဆိုတဲ့ချက်လက်တွေပါဝင်မှလည်းဖြစ်ပါတယ်။နောက်ပြီးရွေးကောက်ပွဲနေ့မှာဖြစ်ပျက်ခဲ့တဲ့ဖြစ်ရပ်တွေကိုရွေးကောက်ပွဲအပြီးနှစ်ရက်အကြာမှာသတင်းစာရှင်းလင်းပွဲပြုလုပ်သွားမှာလည်းဖြစ်ပါတယ်။နောက်ကျင်းပမဲ့ရွေးကောက်ပွဲတွေအတွက်နီးစနစ်ပိုင်းဆိုင်ရာအကြံပြုချက်တွေပါဝင်မဲ့အပြည့်အစုံအစီအစဉ်ခန်းစာကိုနောက်ပိုင်းမှာထုတ်ပြန်ပါမှာဖြစ်ပါတယ်ခင်ဗျာ။